ရုရှားသမ္မတဗလာဒီမီယာပူတင်ကကြာတာပရင်းတွေကပြောကြားခဲ့တဲ့နှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းမှာအရင်နှစ်တွေနဲ့မတူဘဲနဲ့ရုရှားအပေါ်ရန်လိုနေတယ်လို့ယူဆတဲ့တိုင်းပြည်တွေပေါ်ပြစ်တင်ပြောဆိုဒေါသထွက်တာမျိုးမတွေ့ခဲ့ရပါဘူး။မနေ့ကရုပ်မြင့်တန်ကြားမှာဓာတ်ရိုက်ထုတ်လွှင့်ခဲ့တဲ့ Kremlin နန်းတော်မှာဥပဒေပြုအမှတ်တွေနဲ့ဂုံတရေရှိဧည့်သည်တွေကိုမိန့်ခွန်းပြောကြားခဲ့စဉ်တုန်းကစီးရီးယားနဲ့နယ်စပ်အနီးမှာဒီရုရှားတိုက်လေယာဉ်ဒဇင်းကိုပြစ်ချခဲ့တဲ့တူရကီနိုင်ငံကိုမကောင်းဆိုးဝါးအဖြစ်ရည်ညွှန်းပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းတပုံတွေကိုအားပေးပြီးတော့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားပိုင်နဲ့ထဲသွန်သွေးခဲ့တဲ့အတွက်ပိတ်ဆို့တန်းခတ်မှုတွေကြုံခဲ့ရတဲ့2014ခုနှစ်တုန်းကမိန်ကွန်းမှာတော့ဒီအနောက်နိုင်ငံတွေဟာအခွင့်အာဏာတာသလိုရုရှားနိုင်ငံကိုအားပြစ်အောင်ကြိုးပမ်းနေတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။အရင်နှစ်တွေကမိန်ကွန်းတွေနဲ့ရှင်းမဲ့ဆိုရင်ဒီနှစ်မိန်ကွန်းဟာလေပြေသွေးတဲ့သဘောထားတွေတွေ့ရပြီးအနောက်နိုင်ငံတွေကတန်းခတ်မှုတွေဟာတခြားသူတယောက်ရဲ့ကကွက်အတိုင်းလိုက်ကအောင်ကြိုးပမ်းနေပြီးတော့ရုရှားနိုင်ငံရဲ့အခြေခံအမျိုးသားအကျိုးစီးပွားကိုလစ်လျူရှုတဲ့လုပ်ရည်အဖြစ်နဲ့သာပြောဆိုသွားပါတယ်။ဂျွန်လာထဲမှာတော့လည်းရုရှားနဲ့ပြည်လဲမှုရအောင်တူရကီသမ္မတရစ်ဆက်တေးရဲ့ R1 ကြိုးပမ်းခဲ့တဲ့အတွက်လည်းတူရကီနိုင်ငံနဲ့ပတ်သက်လို့တလုံးမှပြောမသွားခဲ့ပါဘူး။အမေရိကန်သမ္မတအဖြစ်ရွေးကောက်ခံထားရတဲ့ဒေါ်နယ်ထရန့်ကိုဥတီပြီးတော့လည်းရုရှားနိုင်ငံဟာဆီးရီးယားရေးနဲ့ပတ်သက်ပြီးဘယ်သူနဲ့မဆိုပူးပေါင်းဆောင်ရွက်လိုတဲ့နိုင်ငံတကာအကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအမှန်တကယ်ထိရောက်မှုရှိစေဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းလိုတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။မိနစ်90ကြာတဲ့မိန်ကိုရဲ့တဝက်ကျော်လောက်မှာတော့ဒီလူမှုဖူလုံရေးကိစ္စနဲ့စစ်ပွဲရေးအတွက်ရုန်းကန်နေရတာကိုပြည်တွင်းရုံးကန်နေရတာလိုမျိုးဒီပြည်တွင်းရေးကိစ္စတွေကိုဒါပြောဆိုခဲ့ပြီးတော့နောက်ပိုင်းမှာဒါနိုင်ငံခြားရေးမူဝါဒတွေကိုပြောဆိုခဲ့တာဖြစ်ပါတယ်ရုရှားနိုင်ငံအနေနဲ့မိတ်ဆွေတွေလိုအပ်ပေမဲ့တိုင်းပြည်ရဲ့အကျိုးစီးပွားကိုထိခိုက်နစ်နာတာမျိုးတော့အဖြစ်မခံနိုင်ဘူးလို့လည်းပြောဆိုသွားခဲ့ပါတယ်